မြန်မာနိုင်ငံနယ်စပ်မှာအခြေစိုက်ပြီးတော့ online ကနေငွေစည်းလိမ်လည်တဲ့ကြားဖြတ်လုပ်ငန်းတွေကိုနှိမ်နင်းဖို့ဆိုပြီးတော့ထိုင်းဆိုရကနယ်စပ်မြို့တချို့မှာရက်စမီပေးနေတာကိုဒီကနေ့ကစပြီးတော့ဖြတ်တောက်လိုက်ပါတယ်မြန်မာနိုင်ငံနယ်စပ်မြို့တာစီလိမ်မှာတော့ဒီကနေ့မနက်လျက်စမီဖြတ်တောက်ခံရပြီးတော့73စီပါပြတ်ဖြတ်တောက်တော့မယ်ဆိုတဲ့သတင်းတွေထွက်နေတဲ့အတွက်ဒေသခံတွေဟာစီဆိုင်တွေမှာတန်းစီပြီးတော့ဝယ်ယူနေကြရပါတယ်လျက်စမီဖြတ်တောက်ခံလိုက်ရတဲ့တာစီလိမ်မြို့ကနောက်ဆုံးရအခြေအနေသတင်းပေးပို့ချက်ကိုမက်ခင်လေးကပြောပြပေးပါရှင
်ဒီနေ့ဖေဖော်ဝါရီလ5ရက်နေ့မနက်အစောပိုင်းကတည်းကထိုင်းမြန်မာနယ်စပ်တာချီလိမ်မြို့က73စီဆိုင်တွေမှာကားနဲ့ဆိုင်ကယ်တွေတန်းစီပြီးစီဝယ်ယူဖို့စောင့်ဆိုင်နေကြတဲ့အကြောင်းဒေသခံတို့ကအခုလိုပြောပါတယ
်ဒီပတ်မှာတော့တောက်ကြည့်နေကြတာပေါ့ဆိုင်ကယ်တွေကားတွေကတော့ဘယ်ကြမ်းဝင်လို့မရတော့ဘူးကျွန်တော်ဆိုင်ကယ်ဆိုရင်တော့ဆိုင်ကယ်ဖြစ်မဲ့ချက်ပေးတယ်တောက်စီရအခုလည်းမတောက်စီနေတာလည်းနေတာမဟုတ်ဒီပတ်နေမှာဒီတော့တော့လောဆယ်တော့မတက်သေးဘူးမှရ
ထိုင်းကရနေတဲ့လျှက်စင်ကြီးကလည်းဒီကနေ့မနက်ကစပြီးအဖြတ်ခံလိုက်ရပြီလို့ပြောပါတယ်ထိုင်းမြန်မာနယ်စပ်မှာအွန်လိုင်းကနေငွေကြေးလိမ်လည်တဲ့ကြားဖြန့်လုပ်ငန်းတွေအခြေစိုက်ရာမြဝတီမြို့ကိုလျှက်စင်မီနဲ့လောင်စာစီချက်ချင်းဖြတ်ထောက်ဖို့ထိုင်းဝန်ကြီးချုပ်ကဖေဖော်ဝါရီလ4ရက်နေ့မနေ့တုန်းကပဲပြောဆိုခဲ့တာပါဒီနေ့နယ်စပ်ဒေသတွေကတခုဖြစ်တဲ့တာချီလိမ်မြို့မှာပါမီးဖြတ်ခံလိုက်ရတဲ့အတွက်ကြောင့်နောက်ဆက်တွဲအနေနဲ့73စီဖြတ်တောက်ခံရမှာကိုစိုးရိမ်မီဝေနေကြတာလို့တာချီလိမ်ဒေသခံနောက်တဦးကပြောပါတယ
်ငါတို့ကျတော့အဲ့လိုတန်းစီနေရတာပဲဝေနေရတယ်မျိုးပြင်အပေါ်လုံးသလို့စေဒီကတော့မရဘူးဗျအဲလက်စီမီယာဒီမနက်၈နာရီခွဲမြန်မာစံတော်ချိန်၈နာရီခွဲဆိုပြတ်သွားပြီဗျဖြတ်လိုက်ပြီတတင်းထွက်ထားတာစီပါခက်မယ်ဆိုတဲ့အတွက်ကြောင့်ပေါ့အဲအဲ့လိုလဲပါတယ်နောက်တစ်ခုကကျတော့မီးဖြိုင်တော့အကုန်က73ရမှာဘူးတချိလေးမျိုးပါဆိုစိုက်တွေ3ရမှာဆိုတော့ကိုယ်ဆက်အတွက်ကားအတွက်သူ့ရဲ့တက်စီကိုဝယ်ကြတာဂျိုင်းတုံထိပါဖြစ်နေတယ်လို့ကြားတယ်ဂျိုင်းတုံကအဲ့လိုစီတွေတန်းနေကြတယ်လို့ကြားတယ်အခုပဲဖုန်းဆက်တာ
မြူရင်းမြို့ပြင်နေရာတွေက73စီအယောင်ဆိုင်တွေမှာစီဝယ်ယူဖို့တန်းစီနေကြတာပါထိုင်းနိုင်ငံဘက်ကဖြတ်တောက်လိုက်မယ်ဆိုရင်လာအိုနိုင်ငံကနေရနိုင်သေးတယ်လို့လဲတာချီလိတ်မြို့ကန်တူကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်မြန်မာလည်းအဲ့လိုပဲတန်းစီနေတာပါတကယ်တော့အဲ့လိုဒီတော့ဆွေးရင်ကြမလို့ပါဘူးဒီရလူတွေကတော့ကျွန်တော်အထင်ပေါ့နော်တစ်ဖက်မဟုတ်တစ်ဖက်ကတော့ယူဖို့ရှိလောက်ပါတယ်ဗျတဘောတစ်ခုပေါ့ဟိုထိုင်းကမပြေးဘူးဆိုရင်စီကိုတဘောတစ်ခုလာအောင်လည်းလည်းနီးရလေလာအောင်လည်းယူချင်ပါပါဗျာဟုတ်ပြောမြင်ရပါဟုတ
်မြန်မာနိုင်ငံနဲ့နေဆက်အွန်လိုင်းငွေကြေးလိမ်လည်တဲ့လုပ်ငန်းတွေကိုနှိမ်နင်းမှုဖိအားပေးမှုတွေရင်ဆိုင်ရပြီးတဲ့နောက်ထိုင်းဆိုရကမြရီတာချီလိမ်နဲ့ဖျားသုံးစုကိုပေးထားတဲ့လျှက်စင်မီတွေကိုဖေဖော်ဝါရီလ5ရက်ဒီကနေ့မနက်ကစပြီးတော့ဖြတ်တောက်လိုက်တာပါလျှက်စင်မီဖြတ်တောက်ခံလိုက်ရပြီးတဲ့နောက်73စီပြက်လက်သွားမှာကိုပါစိတ်ပူပြီးတော့တာချီလိမ်မြို့ကန်တွေက73စီကိုကြိုတင်စုဆောင်းတာတွေလုပ်နေခဲ့တဲ့အကြောင်းဒေသခံတွေကပြောပါတယ်